ဖားကန့်မြို့နယ်ဆိုင်းတောင်က Lucky Man Hotel မှာစစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေဟာစက်တင်ဘာလ9ရက်နေ့ကလေးကတိုက်ပွဲစတင်ခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်အတွင်းကတိုက်ပွဲတွေခိတ္တငြိမ်သက်နေခဲ့ပေမဲ့ဒီလ6ရက်နေ့မှာတိုက်ပွဲတွေပြန်လည်ပြင်းထန်လာပြီးတော့ဒီကနေ့မှာတော့ KIA နဲ့ပူးပေါင်းတပ်တွေကအပြီးသက်တင်းယူလိုက်ပြီးစစ်ကောင်စီတပ်ဖွဲ့ဝင်အထူးကအကြဆုံးရှိခဲ့ကြောင်းဒေသခံတယောက်က VOA ကိုပြောပါရတယ်။
ဒီနေ့ပိုင်းမှာဆိုင်းတော်ကလည်းကိမဟိုတယ်ကိုဒီ KIPD ရဲ့ပူပေါင်းဖွဲ့ကအတိတ်တိုင်လိုက်ပေါ့နော်။20ကျော်အဲတေးရယ်20ကျော်တဲ့အရှင်မီပေါ့နော်။အမစစ်ကောင်စီရအရောက်50ကျော်တော့တက်ဆွဲထားတာပေါ့။အဲဆိုင်းတော်ကဒီဟိုတယ်ဝင်ထားအရောက်200တစ်ဖန်ဖန်ထားတော့စစ်ကောင်စီတိုက်ရိုက်ချက်နေပေါ့။ပြန်အဲဒီကိမဟိုတယ်ဘေးရ KIPD ကဘန်ကာလိုဖြစ်နေပေါ့။အဲဒီတိုက်ပွဲကစက်တင်ဘာ9ရက်နေ့ကစတလာနဲ့တေးရယ်အချောင်းအပြီးတော့တိုင်လိုက်ပေါ့။ဒါဆိုအဲလကိမဟိုတယ်နီးလောင်နေပြီပေါ့နော်။
တလကျော်ကြာမြင့်တဲ့ဒီတိုက်ပွဲအတွင်းလက်နက်ကြီးထိတာလေချောင်းကတိုက်ခိုက်တာတွေကြောင့်အရက်သား50ခန့်သေဆုံးရတယ်လို့ဒဏ်ရာရသူလည်းများပြားကြောင်းနေအိမ်400ခန့်မီးလောင်ပျက်စီးခဲ့ကြောင်းပြောပါရယ်လောလောဆယ်တိုက်ပွဲဖြစ်ပွားရာဆိုင်းတောင်ဝင်းကျင်ကဒေသခံတွေနဲ့ဖားကန့်မြို့ပေါ်ကပြည်သူတွေတောင်းနဲ့ချီတင်းရှောင်နေရပါတယ် KIA ပြန်ကြားရေးတာဝန်ခံဘုံမကြီးနော်ဘူးကတော့ဆိုင်းတောင်တိုက်ပွဲနဲ့ပတ်သက်ပြီးအခုလိုပြောပါရယ်ဖားကန့
်ဆိုင်းတောင်လက်ကီလန်ဟိုတယ်ရဲ့ခြေနေရောမနေ့ကညကလေးကနဲ့ပြန်မမဝင်တိုက်တယ်အဲဒီမနေ့မိုးလင်းတဲ့အချိန်မှာကတော့သူစကစတည်းလဲတော့ထွက်လာပြန်မပြန်မတိုက်ပွဲတွေဖြစ်တယ်ဆိုတော့အခုနောက်ဆုံးကတော့နေမီရှင်းလေးကြီးတို့ငယ်တွေလို့တော့ပြောတယ်ဒါပေမဲ့အသေးစိတ်ကတော့မရသေးပါဘူး
ဒီအပိုင်းတွင်ကချင်ပြည်နယ်ချီပွေဘက်မှာစည်ရည်တင်မှမှုတွေဆက်ရှိနေတယ်လို့မိုးမောက်ဗမော်ဘက်မှာလည်းတိုက်ပွဲဖြစ်ပွားတာတွေဆက်ရှိနေတယ်လို့ပြောပါတယ်
ကိုချစ်ပွေဘက်မှာလည်းအဲစစ်ကြောင်းတွေကတော့ရှိတယ်ပြီးမှတဲ့နေထားလို့ပြောမှာပေါ့အဲ့ဘက်မှာလည်းတပ်ပွဲကတော့အဲမချရသေးပါဘူး။နောက်မိုးမောမုံဘက်ကလည်းတပ်ပွဲတော့ဆက်ရှိနေတယ်။ဒါပေမဲ့အဲမနေ့ကနဲ့ဒီနေ့ခုအချိန်ကတော့ဒရင်းထုတ်တွေကတော့မတက်ဘူး
။ဒီကနေ့မနေ့ပိုင်းမှာပဲစကိုင်းတိုင်းပင်လယ်ဘူးမြို့ကို KIA နဲ့ PDF ပူးပေါင်းတပ်တွေကထပ်မံသိမ်းပိုက်လိုက်ကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဘုံမကြီးနော်ဘူးကတော့အဲ့ဒီဒေသဟာမြို့သားညီညီဆိုရ NUG ရဲ့စစ်ဒေသဖြစ်နေတာကြောင့်KIA ပြန်ကြားရေးဌာနကိုသတင်းပေးပို့တာမရှိကြောင်းပြောပါတယ
်။လူမှုကွန်ရက်မှာတော့အဲ့လိုတော့တွေ့ရတယ်။ကျောတို့KO သတင်းဌာနအနေနဲ့တော့ confirm လုပ်ပေးနိုင်တဲ့ဟာတော့မရှိဘူး။ဘာကြောင့်လဲဆိုတော့အသက်ကတော့ AUG ရဲ့သူ့ဒေသဖြစ်နေတာ။ကျွန်တော်တို့ဆီမှာသတင်းပေးဖို့သတင်းကွန်ရက်တွေကျောတို့ဆီမှာမရှိဘူး။ကျွန်တော်တို့အထူးဆက်တွေမှရမှာပါ
။ပင်လယ်ဘူးတိုက်ပွဲကတော့ဩဂုတ်လလယ်ပိုင်းကစတင်ဖြစ်ပွားနေတာဖြစ်ပြီးတော့အခုဆိုရင်နှစ်လနီးပါးကြာမြင့်နေပြီဖြစ်ပါတယ်။စကိုင်းတိုင်းအထက်ပိုင်းဒေသတွေမှာဖုန်းလိုင်းတွေဖြတ်တောက်ထားတာကြောင့်ပင်လယ်ဘူးမြို့သိမ်းတဲ့သတင်းကိုတိကျအတည်မပြုနိုင်သေးပါဘူး။လက်ရှိကချင်ပြည်နယ်နဲ့စကိုင်းတိုင်းပင်လယ်ဘူးတိုက်ပွဲသတင်းကိုတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ။